ယခိုင်ပြည်နယ်ထဲမှာစစ်ရေးဆောင်ရွက်မှုတွေရပ်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအတားအဆီးမရှိခွင့်ပြုဖို့ကမ္ဘာခေါင်းဆောင်တွေကဆက်ပြီးတိုက်တွန်းနေပါတယ်။နယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာခေါင်းဆောင်တွေထွေသွင်းပြောမိခွန်းပြောကြားကြပါတယ်။ဒီအကြောင်းပြည်စုံကိုမတ်ဆုမြတ်မုံကဆက်ပြီးပြောပြမှာပါ။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံဖွံ့ဖွဲမိန့်ခွန်းမှာအထွေထွေမှုချုပ်အန်တိုနီယိုဂူတဲရက်စ်ကရခိုင်ပြည်နယ်ထဲမှာမတူညီတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားကျင်းပမှုတွေပိုဆိုးလာတဲ့အခြေအနေကိုထည့်သွင်းပြောကြားသွားပါတယ်။မစ္စတာဂူတဲရက်စ်မိန့်ခွန်းမပြောခင်နိုင်ပိုင်းအလိုတော်ကတော့နိုင်ငံတော်တမင်ငန်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကိုရည်ရွယ်ပြီးရခိုင်ပြည်နယ်အခြေအနေကိုအဓိကရှင်းပြခဲ့တဲ့မိန့်ခွန်းတွေကအချက်တွေကိုသူမှတ်သားထားတယ်လို့အထွေထွေမှုချုပ်ဂူတဲရက်စ်ကအထွေထွေညီလာခံမိန့်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ I take note of State Councillor Aung San Suu Kyi's address today and their intention to implement the recommendations of the Advisory Committee on Rakhine State.
နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မင်းငုံးမှာအချက်တွေကိုကျွန်တော်မှတ်သားထားပါတယ်။မစ္စတာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအမြန်ဆုံးအကောင့်ထဲဖော်ဖို့ဒေါအောင်ဆန်းစုကြည်မှာရွေးချယ်စီရဲဆိုတာကိုလည်းမှတ်ထားပါတယ်။ဒါပေမဲ့မြန်မာအန်နဘိုင်းဒီအနေနဲ့စစ်စင်ရေးကိုရရမယ်၊လူသားချင်းစာနာမှုအကူအညီတွေကိုအတားအဆီးမရှိခွင့်ပေးရမယ်၊ဒုက္ခသည်နေရက်ကိုအန်တဲကင်းစွာသိခါရှိစွာပြန်ခွင့်ရှိရမယ်ဆိုတာကိုကျွန်တော်အလေးအနက်ထပ်ပြောရစီရင်းရရဲ့နာကြီးမကျေနပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆင်းရပါမယ်။သူတို့နိုင်ငံသားဖြစ်ရင်မဖြစ်ရင်လည်းပတ်သက်လို့မဖြည့်ဆင်းမဲ့နေလာကြတာကြားလှပါပြီ
။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်းဖိနှိပ်မှုတွေကြားကလွတ်မြောက်အောင်ထွက်ပြေးနေတဲ့ရိုဟင်ဂျာတွေပြည်ထနာကအရေးပေါ်ဖြည့်ဆင်းရမယ့်ကိစ္စဖြစ်တယ်လို့ဆိုပြီးစစ်စင်ရေးတွေရရမယ်လို့ထွေထွေညီလာခံမိန်ခွန်းမှာအလားတူပြောသွားခဲ့ပါတယ်
။ Les opérations militaires doivent cesser. L'accès humanitaire assuré.
စစ်ရေးဆောင်ရွက်မှုတွေရရပါလိမ့်မယ်။လူသားချင်းစာနာမှုအကူအညီတွေတေချာပေးနိုင်ခွင့်ရှိရပါလိမ့်မယ်။တရားဥပဒေစိုးမိုးမှုပြန်လည်ရရှိလာအောင်လုပ်ရပါမယ်။အားလုံးသိကြတဲ့အတိုင်းလူမျိုးပြုတ်ရှင်းလင်းမှုပြဿနာကိုကျွန်တော်တို့ကင်ထွင်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှပြင်သစ်နိုင်ငံကအစပြုဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ပါတယ
်။အင်္ဂါနေ့ကနေပြည်တော်မှာပြောကြားသွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နည်းမျဉ်းရှင်းလင်းရေးဆောင်ရွက်မှုတွေကစက်တင်ဘာ5ရက်နေ့ကအဆုံးသတ်သွားပြီလို့ပြောကြားခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားအကြမ်းဖက်မှုတွေကိုရှုံချတယ်လို့လည်းပြောခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေကြောင့်ထွက်ပြေးနေရတယ်လို့ဆိုရဲရိုဟင်ဂျာတွေရဲ့အရေးကိုသာနိုင်ငံတကာကအာရုံစိုက်နေပြီးအရင်ကအတိုင်းဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများစုရှိနေတာကိုဘယ်သူမှတိတ်မသိကြဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထောက်ပြသွားပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်ရွာပေါင်း90ရာခိုင်နှုန်းကျော်ကဘာကြောင့်ထွက်မပြေးသလဲဆိုတာကိုလေ့လာအဖြေရှာဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။
Not just looking at the problems, but also looking at those areas where there are no problems.
ပြဿနာကိုပဲမကြည့်ပါနဲ့။ပြဿနာမရှိတဲ့နေရာတွေကိုလည်းတွားကြည့်ဖို့လိုပါတယ်။အဲ့ဒီနေရာတွေမှာကြတော့ပြဿနာကိုဘာကြောင့်ရှောင်ရှားနိုင်ရတဲ့ဆိုတာကိုလေ့လာဖို့လိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ထဲမှာတခြားသူတွေနဲ့တရားဒီအောင်မြင်စွာနေထိုင်ကြတဲ့မွတ်စလင်လူစီကနေဘာကြောင့်ဒီလိုနေနိုင်တဲ့ဆိုတာပုံမနာလေသဘောပေါက်နိုင်ဖို့စံတမန်အတိုင်းဝန်အနေနဲ့ကျမတို့နဲ့အတူအထုတ်အဖြေရှာဖို့ဖိတ်ခေါ်ပါတယ်
။2016ခုနှစ်အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းဆိုးဆိုးဝါးဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စစ်ဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလူခွင့်ရေးကောင်စီကအချက်အလက်ရှာဖွေရေးအဖွဲ့တစ်ခုကိုဖွဲ့စည်းထားပါတယ်။ဒီအဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာနိုင်ဖို့မြန်မာအစိုးရကခွင့်မပြုပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းအရသွားလေ့လာနိုင်မယ့်အလားအလာရှိတယ်လို့သုံးဥပါအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ခေါင်းဆောင်မာဇူကီဒါရက်စ်မန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။လူ့အခွင့်အရေးကောင်စီရဲ့36ကြိမ်မြောက်စည်းဝေးပွဲမှာမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အပြန်အလှန်စည်းဝေးပွဲဖြစ်ပါတယ
်။ Session also reflected the developments primarily the speech that was made by
အဒီကအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောသွားတဲ့မိခွန်းမှာတိုးတက်မှုတွေရှိခဲ့တာကိုစီးဝေးဝဲမှာအနှစ်ချုပ်နိုင်တယ်လို့ဆိုရင်ပထမတစ်ချက်ကဒုက္ခသည်သည်မြန်မာနိုင်ငံပြန်လာဖို့ကြိုးဆိုတယ်အချက်လက်စုံစမ်းရေးအဖွဲ့နဲ့ပူဆိုင်တဲ့ဒုတိယအချက်ကတော့အဲ့ဒီမှာဘာဖြစ်နေတယ်လဲဆိုတာကိုနိုင်ငံတကာကစစ်စစ်ဆက်စုံစမ်းတာကိုမြန်မာနိုင်ငံကကြိုးဆိုတယ်ဆိုတာပါ
ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဆက်သွယ်မှုကိုမြန်မာအစိုးရဘက်ကလုံးဝဖျက်တောက်ထားတာမဟုတ်တဲ့အတွက်အစိုးရနဲ့ဓာတ်ရိုက်ဒါမှမဟုတ်သွယ်ဝိုက်တဲ့နည်းနဲ့ဆက်သွယ်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့လည်းမစ္စတာမာဆူကီဒါရူစမန်ကပြောကြားခဲ့ပါတယ်မြန်မာအစိုးရအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွေကိုဝင်ရောက်လေ့လာခွင့်ပြုဖို့လည်းသူကထပ်ပြီးတောင်းဆိုခဲ့ပါတယ်ရှင
်မာဆူမြတ်မွန်စူးစီးတင်ပြခဲ့တာပါ